သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
စစ်တပ်ရဲ့နေမြေရှင်းလင်းရေးဆိုတဲ့ခေါင်းစဉ်အောက်မှာရိုဟင်ဂျာလူမျိုးတွေနေထိုင်တဲ့ရွာပေါင်း300ကျော်ဖျက်ဆီးခံခဲ့ရပါတယ်။အဲ့ဒီလိုအခြေအနေကစလို့လူပေါင်း9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့နေရာဟာမနေ့ကဆို6နှစ်တိတိပြေးခဲ့ပါပြီ။မြန်မာစစ်တပ်ရဲ့စစ်စင်ရေးအတွင်းမှာလည်းရိုဟင်ဂျာအမျိုးသားအမျိုးသမီးနဲ့မွေးကင်းစကလေးငယ်1000ကျော်တပ်ဖြတ်ခံခဲ့ရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကြေညာစာတမ်းမှာဖော်ပြခဲ့ပါတယ်။စစ်ကောင်စီကျူးလွန်ခဲ့တဲ့တပ်တွေအထောက်အထားတွေရှိခဲ့ပေမဲ့အခုချိန်ထိတိုင်ရိုဟင်ဂျာလူမျိုးစုတွေအတွက်တရားဥပဒေစိုးမိုးမှုမရရှိသေးပဲနေရပ်ပြန်နိုင်ရေးနဲ့လူအခွင့်အရေးတွေဟာလည်းဆုံးရှုံးနေရသေးပါဒီဖြစ်စဉ်တွေဖြစ်ပွားခဲ့တဲ့2018ခုနှစ်မှာပဲရိုဟင်ဂျာတွေနေရပ်ပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရကြားပထမဆုံးအကြိမ်လက်မှတ်ရေးထိုးခဲ့ပါတယ်နေရပြန်နိုင်ရေးဟာရိုဟင်ဂျာလူမျိုးတွေအတွက်မျှော်လင့်ရတဲ့အခြေအနေဖြစ်ပေမဲ့အလွယ်တကူပြန်လည်နေထိုင်နိုင်ရေးဟာအခက်အခဲတစ်ခုဖြစ်နေကြတာပါစစ်တပ်ကအာဏာသိမ်းပြီးနောက်မှာလည်းမြန်မာနိုင်ငံပြန်ရင်မိသားစုတစုကိုဒေါ်လာ2000ပေးမယ်ဆိုပြီးစစ်အစိုးရရဲ့မက်လုံးပေးကမ်းလှမ်းမှုကတက်ရောက်မှုမရှိခဲ့ပါဘူးရိုဟင်ဂျာလူမျိုးတွေအတွက်နေရပြန်နိုင်ရေးဟာနေမြေအေးချမ်းမှုပေါ်မူတည်နေတယ်လို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့အခွင့်အရေးဝင်ကြီးဌာနဒုတိယဝန်ကြီးဦးအောင်ကျော်မိုးကဆိုပါတယ်
အခြေချမှုတွေပြန်လည်ပေါင်းစည်းမှုလုပ်ငန်းတွေပါခက်ခဲတွေရှိနိုင်တဲ့အတွက်ကြောင့်မလို့ဒါကိုလည်းကျွန်တော်တို့ကမြေပြင်အခြေအနေကိုလက်တလုံးအနေထားမှာတူတက်ကောင်းမွန်မလုပ်နိုင်ပေမဲ့တူတက်ကောင်းမွန်ကြိုးစားနေတဲ့ကြားထင်းမှာတော့ကျွန်တော်အမျိုးသားညီညွတ်ရေးအစိုးရကလည်းလုံနေတာရေးရှိတယ်ဒီတဲ့အများကြီးလည်းကျွန်တော်တို့လုပ်ဖို့လိုတယ်ပေါ့မြေပြင်အခြေအနေကလက်တလုံးအခြေအနေမှာကောင်းမွန်နေတဲ့မနေတဲ့အတွက်ကြောင့်မလို့အခုချိန်မှာရိုဟင်ဂျာတွေပြန်လာမယ်ဆိုလို့ရှိရင်တော့ဒီလူတပ်ကွန်တွေကနေသူတို့အသက်တူပြီးထွက်ပြေးခဲ့တယ်အဲ့ဒီလူတပ်ကွန်တွေကိုကျွန်တော်တို့ကပြန်ခေါ်လာပြီးတော့တည်အောင်လုပ်တာနဲ့တက်ခံရအောင်လုပ်တာနဲ့အတူတူပဲဖြစ်မှာပေါ့အဲ့ဒီအတွက်စစ်ကောင်စီကဒီဟာကိုလည်းကျွန်တော်တို့နိုင်ငံရေးကအသုံးချလို့မရအောင်ကျွန်တော်တို့ကအလုံးကဝိုင်းဝန်းပြီးတော့ဒီနိုင်ငံတကာဖွဲ့စည်းတွေဒီထဲမှာပါဝင်မလာနိုင်အောင်နောက်ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရကလည်းသူတို့နဲ့လည်းချိတ်ဆက်ပြီးတော့ကျွန်တော်တို့ကအစီအုံလုံးဆောင်မှုတွေမူဝါဒပိုင်းဆိုင်ရာပြင်ဆင်မှုတွေလုပ်ဖို့လိုတယ်ဆိုတဲ့ဟာကိုလည်းအကြံကျူလူတွေပေါ့နော်
လက်ရှိရခိုင်ပြည်နယ်အတွင်းမှာလည်းရိုဟင်ဂျာလူမျိုး6သိန်းကျော်နေထိုင်နေစေပါစစ်တပ်အာဏာသိမ်းကာလနှစ်နှစ်ခွဲကျော်အတွင်းမှာရိုဟင်ဂျာလူမျိုး9000ကျော်ဖမ်းဆီးခံထားရပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံထားရတယ်လို့ရိုဟင်ဂျာအရေးတက်ကြွအလှရှားသူတွေကဆိုကြပါတယ်လွတ်လပ်စွာသွားလာခွင့်ပညာသင်ကြားခွင့်စေကူခွင့်ဈေးဝယ်ခွင့်စတဲ့လူအခွင့်ရေးအကုန်လုံးနှိပါဆုံးရှုံးနေတယ်။ရိုဟင်ဂျာလူမျိုးစုတွေဟာလက်ရှိမှာလည်းနေရဆွန့်ခွာထွက်ပြေးဖို့အတွက်ကုန်းလမ်းရောရေလမ်းကနေပါဆွန့်စားထွက်ခွာလာမှုတွေအများကြီးရှိနေတာပါ။ဒါကြောင့်လေပြီးခဲ့တဲ့ဩဂတ်စ်လ4ရက်က AR တိုင်းဒေသကြီးလက်ပုတ်ကြားမြို့နယ်မှာဆက်လီနဲ့ထွက်ခွာလာတဲ့ရိုဟင်ဂျာ90ကျော်ကိုစစ်တပ်ကဖမ်းဆီးခဲ့ပါတယ်။ကြအပြင်ပြီးခဲ့တဲ့2022ခုနှစ်အတွင်းမှာလည်း AR တိုင်းထဲမှာပဲဝင်ရောက်လာတဲ့ရိုဟင်ဂျာ900ကျော်ကိုစစ်တပ်ကလူဝင်မှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးပြီးတရားစွဲဆိုခဲ့ပါသေးတယ်။အာဏာသိမ်းပြီးနောက်ရိုဟင်ဂျာအရေးကိစ္စတွေထဲထဲဝင်ဝင်ဆောင်ရွက်သွားဖို့လူ့ခွင့်ရေးတန်းတူညီမျှမှုကိုယ့်ဂျမားကိုဖန်တီးနိုင်တဲ့အာမခံချက်တွေပါဝင်တဲ့ကြေညာချက်ကို NUG က2022ခုနှစ်အတွင်းမှာထုတ်ပြန်ခဲ့ပါတယ်။ရိုဟင်ဂျာတွေမြန်မာနိုင်ငံအတွင်းလူမျိုးနွယ်စုတစုဖြစ်နိုင်မဖြစ်နိုင်အပေါ်ကန့်သက်ချုပ်ချယ်ထားတဲ့1982နိုင်ငံသားဥပဒေကိုလည်းပယ်ဖျက်သွားမှာဖြစ်တယ်လို့ NUG ကဆိုခဲ့ပါသေးတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီး NUG အနေနဲ့ရိုဟင်ဂျာလူမျိုးစုတွေပေါ်နိုင်ငံရေးအသုံးချမှုတသက်သာဖြစ်တယ်လို့ဝေဖန်ချသူတွေလည်းရှိပါတယ်။ရိုဟင်ဂျာလူမျိုးရေးညွန်ပေါင်းအဖွဲ့ပူးပေါင်းတည်ထောင်သူရိုနီဆန်လွင်က
1982ဥပဒေကိုပြောင်းလဲလိုက်တာပဲဖြစ်ဖြစ်ဖြတ်သိမ်းလိုက်တာပဲဖြစ်ဖြစ်အားနဲ့ဒီအစ္စလာမ်တော်လုံယောဂါပျောက်သွားမှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ဒါတွေကဖြစ်ပေါ်လာတာဝါဒဖြန့်မှုတွေကြောင့်ဖြစ်ပေါ်လာတာ။နော်မွတ်စလင်တိုင်ဝိုင်းတွေကိုဖိနှိပ်တယ်ခွဲခြားဆက်ဆံတယ်ဒါတွေကိုဘယ်လိုကာကွယ်မလဲဆိုတော့ဥပဒေနဲ့ပဲကာကွယ်ရမှာ။အဲ့လိုဥပဒေမရှိဘူးဆိုလို့ရှိရင်အရင်တုန်းကဒီဖြစ်ခဲ့တဲ့အဖြစ်အဆိုးတွေပြန်ဖြစ်လာနိုင်တယ်။အဲ့လိုပုံစံမျိုးနဲ့လုပ်သွားမယ်ဆိုလို့ရှိရင်ကျွန်တော်ထင်တာကတော့အရင်တော့ကဖြစ်ခဲ့တဲ့ပုံစံအတိုင်း ဆက်ဖြစ်စရာအကြောင်းမျိုးမရှိဘူး။အဓိကဥပဒေနဲ့ကာကွယ်ပေးရမယ်။အဲ့ဒီဥပဒေကတတ်ဝင်ရမယ်။တကယ်ကိုဥပဒေကစာအုပ်ထဲမှာမရှိဘဲနဲ့အပြင်မှာတကယ်ကိုကာကွယ်ပေးတယ်ဆိုရင်ဒီတိုင်းပြည်မှာပါပြဿနာမှရှိမှာမဟုတ်ဘူးခင်ဗျ။
မြန်မာနိုင်ငံမှာစစ်တပ်ကဥဆုံးကျွလွန်ခဲ့တဲ့ရိုဟင်ဂျာလူမျိုးစုတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဟာဂျီနိုဆိုက်ကွန်ဗင်းရှင်းကဥပဒေတွေကိုချိုးဖောက်နေတယ်လို့ကမ်ဘီယာနိုင်ငံက2019ခုနှစ်နိုဝင်ဘာမှာအပြည်ပြည်ဆိုင်ရာတရားရုံး ICJ ကိုတိုင်ကြားခဲ့ပါတယ်ဒီအမှုမှာဂျီနိုဆိုက်ကျူးလွန်သူတယောက်ချင်းစီကိုတရားစွဲဆိုတာမျိုးမဟုတ်ပဲနိုင်ငံရဲ့တာဝန်ရှိမှုကိုဥပဒေနဲ့အညီအဆုံးဖြတ်ပေးနိုင်မှုပါအယက်သားအစိုးရလက်ထက်မှာဖြစ်ပွားခဲ့တဲ့ဒီဖြစ်စဉ်ဟာရိုဟင်ဂျာလူမျိုးတွေအတွက်သူတို့လိုချင်ခဲ့တဲ့တရားမျှတမှုကိုမရရှိခဲ့ပါဘူး။အာဏာသိမ်းပြီးနောက်မှာတော့ NUG အနေနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ရဲ့ရောမစာချုပ်အတည်ပြုလက်မှတ်ရေးထိုးနိုင်ရင်းနဲ့ရာဇဝတ်မှုကျူးလွန်သူတွေကိုတာဝန်ခံခိုင်းမှုအတွက်တရားရုံးရဲ့လှုပ်ထုံးလုံနည်းတွေကိုပံ့ပိုးသွားမယ်လို့2021ဩဂတ်လ20ရက်မှာပြောခဲ့ပါတယ်။လူခွင့်ရတက်ကြွအလှရှားသူတို့ဖြစ်တဲ့ကချင်အမျိုးသမီးဂျာဆိုင်ကတော့လက်ရှိကာလအတွင်းရိုဟင်ဂျာလူမျိုးစုတွေပေါ် NUG ရဲ့ရည်တည်ချက်ကစစ်မှန်တဲ့တာဝန်ယူမှုတာဝန်ခံမှုဖြစ်ဖို့လိုတယ်လို့ပြောပါတယ်
NUG ကကျမတို့ဒီတော့အဆန်းစုကြည်လို့အစိုးဦးဆောင်တဲ့ NLD တဲကအဲယိုအစိုးရအဲယိုဌာနဆိုင်ရာဝန်ကြီးတွေဒီအများကြီးပြန်ပါတယ်ဆိုတဲ့ဟာမျိုးကိုကျမတို့တွေပြန်ပြီးတော့မှတတိယဖို့လည်းလိုတယ်ပေါ့နော်ရိုဟင်ဂျာတွေပေါ်မှာစစ်တပ်ကနေကျူးလွန်ခဲ့တဲ့အရာတွေပေါ့အများကြီးရှိတယ်ဒါပေမဲ့ဒီအရာတွေကိုကျမတို့အဲဟိုဖြည့်ရှင်းပေးဖို့အတွက်တာဝန်ယူမှုတာဝန်ခံမှုပေးရမယ်အစိုးရတဲ့အနေနဲ့တာဝန်ယူမှုတာဝန်ခံမှုတွေပျောက်ဆုံးနေခဲ့တာမျိုးတွေကျမတို့တွေအများကြီးတွေ့ခဲ့ရတယ်ပေါ့နော်ဒါမှတာမှုလည်းမရယူပေးနိုင်ခဲ့တဲ့အရာတွေရှိတယ်ကျမတို့က NUG ကနေပြီးအခါကျတော့မာရူဟင်ဂျာတွေပေါ်မှာတာဝန်ယူမှုတာဝန်ခံမှုဘယ်လောက်ရှိမှလဲဆိုတဲ့ဟာမျိုးကိုကျမတို့ကပို့ပြောမှဟိုစဉ်းစားရမယ်လို့မြင်ပါတယ်။ကောင်းတဲ့အရေးဘက်ကိုတော့ရောက်လာတယ်လို့တော့ကျမတို့တွေမြင်လို့ရတယ်။ဒီရက်တီချက်တွေကပေါ့နော် NUG ရဲ့အဲဟိုရင်ဂျာနဲ့ပတ်သက်တဲ့ရက်တီချက်ကဘယ်ကိုသွားမှလဲ၊လာရဘယ်ကိုလဲဆိုတဲ့ဟာမျိုးတွေကတော့ကျမတို့တွေအဲဟိုဆက်ပြီးတော့မှစောင့်ကြည့်ရအောင်မယ်လို့တော့မြင်ပါတယ်။
ပြည်တွင်းစစ်မှာလူမျိုးရင်းနဲ့ဘာသာရေးတွေးခွဲခြင်းကိုလည်းပြုဟာတစ်ခုလို့စစ်ကောင်စီကပြုလုပ်ခဲ့တာပါ။လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်နဲ့ပတ်သက်ပြီးအစ္စလမ်ဘာသာကိုးကွယ်တဲ့သူတွေဟာမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တွေထဲမှာဝါရမှိုင်းတွေနဲ့ဖိနှိပ်ခံခဲ့ရပါတယ်။စစ်တပ်ရဲ့ဘာသာရေးတွေးခွဲမှုတွေဟာအစ္စလမ်ဘာသာရေးကြောက်ရွံ့မှုလိုမျိုးဖြစ်သွားစေတဲ့အထိတက်ရောက်မှုပြင်းထန်ခဲ့တာပါ။နှွေဦးကျော်လိုင်းရင်မှာတော့ဘာသာပေါင်းစုံကပြည်သူတွေပါဝင်တော်လှန်လာကြပြီးစစ်အာဏာရှင်ကိုချမ်းတူရင်ဆိုင်လာကြတဲ့အခါစစ်ကောင်စီပြုလုပ်ခဲ့တဲ့သွေးထိုးတက်ရှုံမှုတွေကိုပြည်သူတွေကထင်ထင်ရှားရှားမြင်တွေ့ခဲ့ကြပါတယ်။ဒါကြောင့်မင်းဒီတော်လှန်ရင်မှာတော့ဘာသာလူမျိုးမခွဲခြားပဲစုစည်းသွားကြတာမို့စစ်တပ်ရဲ့ဘာသာရေးခုတုံးလုပ်တဲ့လုပ်ရဟာဆက်လက်အကျုံးမဝင်တော့ဘူးလို့ဘာသာပေါင်းစုံညီညွတ်ရေးကွန်ရက်ကဆရာတော်ဝါရမကမိန်ပါတယ်
အဲ့တော့အာနာတို့ဆောက်တဲ့ကောက်ဆွားသွားတဲ့အာနာရှင်တွေကနေပြီးတော့အကြောက်တရားရိုက်သွင်းပြီးတော့မှလူတွေကို꽌ပြအောင်အကြောက်တရားလုပ်ပြီးတော့သူတို့အာနာကိုဒီဆောက်ထားခြင်းကြောင့်လည်းဖြစ်တယ်လို့ဥစဉ်ဖြေကြားမှာဖြစ်ပါတယ်။ငါဘာသာသားလည်းကောင်းတယ်အခြားဘာသာအချင်းကြီးပေါ့အလကားလို့ကို့ဘာသာဝင်နောက်လိုက်တွေကသိချင်ချိုက်စကလုံးတွေပြောပြီးတော့ကို့ဘာသာဝင်တွေကိုအခြားဘာသာမဖြစ်တော့အောင်စီလုံးမှုတွေကလည်းအဲ့တော့စတယ်လို့ဥစဉ်တို့ပြောချင်ပါတယ်။လူတံပေါ်လူသိက္ခာကိုပြစ်တင်တဲ့တင်ကြားချက်တွေကိုဗရဏာထားပြီးတင်ကြားဖို့လိုတယ်လို့ဦးစင်းဒါဘာသာရေးအတိုင်းကိုဘာသာတိုင်းကိုပေါ့နော်တင်ကြားမှုတွေကိုဘာသာရေးဖွင့်ကြီးတွေဦးစင်းနံပါတ်1ပြောကြားချင်ပါတယ်ဒါတွေကိုစနစ်တကျပေါ့နော်သဘောပေါက်နားလည်ပြီးတော့တယောက်နဲ့တယောက်လူသားဝါဒနဲ့ကြည့်ပြီးတော့သူကိုယ်ကိုယ်ကယုံကြည်တာသူသွားပါစေဒါပေမဲ့ငါကိုယ်ကိုယ်ယုံကြည်တဲ့အရာဟာတပတ်သားကိုကန့်တတ်တာချုပ်ချယ်တာအနောက်ချက်ပေးတာမဖြစ်ရဘူးဆိုရင်အဲ့ဘာသာတရားဟာအမြန်တန်ဖိုးရှိတဲ့ဘာသာတရားတစ်ခုအနေနဲ့ဖြစ်ပြီးတော့လူသမိုင်းကိုအကျောက်တရားအနေနဲ့လွတ်မြောက်နိုင်မယ်ဦးစင်းတို့နိုင်ငံမှာဖြစ်နေတဲ့ဘာသာတရားနဲ့တယောက်တယောက်နဲ့တယောက်အမုန်းစိမ့်နဲ့မျိုးလုံးစိမ့်အနေနဲ့ကြီးမှုတွေဟာရပ်ဆိုင်းသွားနိုင်မှာဖြစ်ပါတယ်
လက်ရှိကာလမှာတော့စစ်တပ်ကရိုဟင်ဂျာလူမျိုးတွေတာမကပဲအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေနေအိမ်မီးရှို့မှုတွေကိုမြန်မာပြည်အနှံ့အပြားမှာပြုလုပ်ခဲ့ပါတယ်။ဒီလိုအခင်းအကျင်းတွေကပဲရိုဟင်ဂျာလူမျိုးတွေကြုံတွေ့ခဲ့ရတဲ့စစ်တပ်ရဲ့အပြုမှုတွေကိုပုံမထင်ရှားစေခဲ့ပြီးမြန်မာလူမျိုးတိုင်းရင်းသားချင်းချင်းပုံမစည်းလုံးလာစေတယ်လို့တက်ကြွလှုပ်ရှားသူတွေကတုံ့တက်ကြပါတယ်။ရိုဟင်ဂျာတွေပေါ်စစ်တပ်ကျူးလွန်ခဲ့တဲ့ပြစ်မှုကလည်းလက်ရှိမြန်မာစစ်တပ်ရဲ့နှစ်ရှည်လများချိုးဖောက်ခဲ့တဲ့အပြည်ပြည်ဆိုင်ရာပြစ်မှုတွေကိုအသေးစိတ်စစ်ဆေးနိုင်ဖို့စစ်တင်ပေးနိုင်မှာဖြစ်တယ်လို့လူခွင့်ရေးလေလာစောင့်ကြည့်ရေးအဖွဲ့ Fortify Rice ကဆိုပါတယ်။နှွေဦးကျော်လိုင်းရဲ့အခင်းချင်းမှာတော့ရခိုင်ပြည်နယ်အတွင်းနှစ်နဲ့ချီရခိုင်လူမျိုးနဲ့ရိုဟင်ဂျာလူမျိုးကြားကအမုန်းကြီးရတွေဟာလည်းပြေလျော့လာကြတယ်လို့ရှုမြင်မှုတွေလည်းရှိပါတယ်။ အာနာရှင်စနစ်ရဲ့နောက်ဆက်တွဲအခြေအနေကြောင့်ပြည်စုံတဲ့လူခွင့်ရီတွေကိုမရရှိသေးပေမယ့်ဒီလိုမြင်ကွင်းတွေဟာဆယ်စုနှစ်တခုအထိပျောက်သွားပြီးအခုမှပြန်တွေ့မြင်ရတာဖြစ်တယ်လို့ဒေသခံတွေကဆိုကြပါတယ်။ရခိုင်ရေးကျွမ်းကျင်တဲ့လွတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်သူဦးဖေတန်းက
ရခိုင်မှာမွေးရရခိုင်ကြီးမှာပေါ့ပေါ့အနေကြားခဲ့တဲ့မွစလင်တွေကရခိုင်ကြီးကလက်ခံဖို့အထင်ရှိတယ်။ဝင်ကြတဲ့နာမည်အောက်မှာအပင်ကားကြီးစတမန်ကနုံးကအာကျွန်တော်ရခိုင်ပြည်မှာနိုင်ငံသားဖြစ်ဖို့တချင်းကပြေဟုတ်ပြီးတော့တိုးကြလာတာမျိုးမလုပ်ဘူးအာဒါတွေပြစ်ချပြီးတော့စောင့်ကြည့်ရမှဖြစ်တယ်အဲတာဆွေးရမှဖြစ်တယ်ရခိုင်ပြည်ကိုအဲရှင်းရေးရှင်းနေဆိုရင်တော့ဟောလာကြရခိုင်ပြည်ရဲ့စိုးရင်ဒီမှာမျိုးကိုမြေရှင်ကနားလည်ဖို့လိုတယ်မြေရှင်ကအပြည့်ပြည့်ပြည့်ထားမှုတွေကိုရခိုင်ပြည်ကလည်းအဲဒါဒီသားချင်းဆောင်ရတဲ့အပြည့်အခေါ်နဲ့လမ်းဆင်းပေးဖို့လိုတယ်အဲလိုမဟုတ်ဘူးနားလည်မှဆရာတို့အောက်ကကျင်းပပြီးတော့အခုနိုင်ငံဆွေးနွေးတာရန်နယ်ဟိုဒီလိုမျိုးရတဲ့တော်လိုင်းရောအောင်မယ်လို့ကျွန်တော်ရှာပါတယ
်စစ်ကောင်စီဟာအခုຫນွေဦးတော်လိုင်းရေးအတွင်းမှာလဲဘာသာရေးနဲ့လူမျိုးရေးတွေ့ခွဲမှုတွေကိုပြုလုပ်နေစေပါဒါပေမဲ့လည်းလက်ရှိနိုင်ငံရေးအခင်းအကျင်းမှာတော့ပွင့်လင်းပြီးလွတ်လပ်တဲ့အမြင်တွေဟာအများအပြားရှိလာတယ်လို့ဆိုကြပါတယ်ပရိုဟင်ဂျာလူမျိုးစုတွေအတွက်တော့တရားမျှတမှုနဲ့လူကုန်တိုက်ခါနဲ့အညီနေရပြန်နိုင်ရေးဟာမျှော်လင့်ချက်တစ်ခုဖြစ်သားရှိနေစေပါဒီသတင်းဆောင်မကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ